ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်မှုအပါအဝင်အကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ချခံပြီးတဲ့မြန်မာရှစ်ပြောင်းအလုပ်သား129ဦးကိုစက်တင်ဘာ26ရက်နေ့နေ့လယ်ပိုင်းမှာရနှောင်းမြို့ကနေတဆင့်ကော့တောင်းမြို့ပြန်ပို့ခဲ့ပါတယ်ဒီအကြောင်းမအေးမာကထိုင်းနိုင်ငံနဲ့သတင်းပေးပို့ထားပါတယ်ဗျာ
ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်မှုအပါအဝင်အကြောင်းမျိုးမျိုးရာဇဝတ်ပြစ်မှုတွေနဲ့ပြစ်ဒဏ်ချခံပြီးတဲ့မြန်မာရွှေ့ပြောင်းလုပ်သား129ဦးကိုစက်တင်ဘာလ26ရက်နေ့နေ့လယ်ပိုင်းမှာရနှောင်းမြို့ကနေကော့တောင်းမြို့ကိုပြန်ပို့ပေးခဲ့တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးက VOA ကိုပြောပါတယ်
ဒီအကြောင်းကြောင့်ဖန်ဆန်ထားတဲ့အနေနဲ့ပေါ့နော်ဟိုလောက်ကအချိန်မှာထားရတယ်လောကမှာအားရပြန်ပြီးပြန်ပို့တော့မှာဒီရက်တရနဲ့ဒီရမောမှာအကုန်ပေါ့နော်အကြောင်းကြောင့်အလိကျနေတဲ့အာထုတ်တာတွေပေါ့ပြောရမယ်ရှင်ဒီနေ့ကျတော့တရ20ကျော်ဆရာတို့ပြန်တော့လက်ကျနေပြန်ပို့တာဆိုတော့ပြန်ပို့လိုက်တယ်
လူရစေမြန်မာတွေကိုဘန်ကောက်မြန်မာတန်ယုံကအလုသမားတန်ရာရှိဦးမိုးစော်နဲ့ရနှောင်းဒေတာအာနာပိုင်တွေကရနှောင်းမျိုးကနေဆက်လီနဲ့ကော့တောင်းမျိုးကိုပြန်ပို့ပေးခဲ့တာပါဒီလပိုင်းနေအတွင်းအခုလိုမျိုးနေရပြန်ပို့ခံရသူတွေကိုစစ်ကောင်စီကအတင်းအကျပ်စစ်သားဖြစ်စုဆောင်းတာစစ်သားမလုပ်ချင်ရင်ငွေညစ်တောင်းခံတာတွေလည်းရှိနေတာပါဒီအတွက်တချို့ကတော့ထွက်ပြေးတာတွေနဲ့ငွေနဲ့ပြန်ရွေးယူရတာတွေလုပ်နေရတယ်လို့လည်းဦးမင်းဦးကအခုလိုပြောပြပါတယ
်ပို့တဲ့အချိန်မှတကားစစ်သားတွေအကြမ်းမဆူအောင်ခံရတဲ့အခါပြန်လွတ်တယ်လို့ပြန်ပြောထားတော့ဒီနေ့တိုင်းမှာစာရင်းအစိုးရကပြောထားတော့သူတို့အလုပ်မျိုးလမ်းမှာအာစစ်ပြီးတော့ဒီရေအောင်တဲ့ဒီရေဟောင်းတွေပေါ့ပြောလို့ပေါ်ပါပြီးတော့အဲ့ဒီဒီတဲ့စစ်သားစစ်သားတွေကတက်ခဲပို့လိုက်ပြီးတော့အဲ့လိုလောက်တာအဲ့လိုတစ်ပြေးဟာ
ထိုင်းကနေပြန်ပို့ခံရပြီးတဲ့နောက်စစ်သားအဖြစ်စုဆောင်းခံခဲ့ရတဲ့အမျိုးသား29ဦးဟာစတေမာလာရှိရနေကစစ်ကောင်စီရဲ့စစ်ကြောင်းနဲ့တူကော့တောင်းကနေပလောမြို့နယ်ဘက်ကိုဆက်လီနဲ့ပို့ဆောင်တော့မှာပဲလှေပေါ်မှာပါလာတဲ့စစ်ကောင်စီတပ်သားနှစ်ဦးကိုတနက်နေ့ပစ်ခတ်ပြီး KNU တပ်မလေးနယ်မြေ KNDO တပ်ရင်း9တပ်ခွဲ9ထံကိုထွက်ပြေးသွားခဲ့ပါတယ်။အသက်16နှစ်နဲ့33နှစ်ကြားမြန်မာအမျိုးသား29ဦးကတော့ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေခဲ့တဲ့မွန်ကရင်ဗမာရခိုင်တိုင်းရင်းသားတွေဖြစ်ပြီးအခုလိုမျိုးရနှောင်းကော့တောင်းလမ်းကနေပြန်ပို့ခံရပြီးတဲ့နောက်စစ်သားအဖြစ်စုဆောင်းခံရသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံကတော့တစ်လမှာနှစ်ချိန်လောက်လူရဲစေတဲ့မြန်မာတွေကိုမြန်မာအာဏာပိုင်တွေထံကိုလွှဲပြောင်းပေးနေတာဖြစ်ပါတယ်ရှင်။